စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်အတွင်းဘင်ကျေးရွာကနေအိမ်တော်များများကိုစစ်ကောင်စီတပ်တွေမိရှို့ဖျက်ဆီးခဲ့တဲ့ဂျိုရုမတန်ဓာတ်ပုံတွေနဲ့ဗီဒီယိုတွေဖေဖော်ဝါရီလဆန်းကလက်ခံရရှိထားတာကိုရိုက်တာသတင်းဌာနကထုတ်ပြန်ပါတယ်။မတန်ဓာတ်ပုံတွေကိုအမေရိကန် Earth Imaging Company နဲ့အမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA ကမတန်းတင်ထားတာဖြစ်ပါတယ်။မြန်မာစစ်တပ်အာဏာရယူပြီးနောက်ပိုင်းသူတို့ကိုလက်နက်ကင်ခုခံတိုက်ခိုက်တဲ့ဒေသကအိုးအိမ်တွေအများအပြားမိရှို့ခံနေရပြီးဒီနေ့အတွင်းရွာတရာကျော်မိရှုခံခဲ့ရတဲ့အကြောင်းနဲ့ဘင်ကျေးရွာလည်းအပါအဝင်ဖြစ်တဲ့အကြောင်းရိုက်တာသတင်းမှာဖော်ပြပါတယ်။ပြီးခဲ့တဲ့နေ့နောက်ပိုင်းအရသားတွေရဲ့နေအိမ်9500ကျော်စစ်တပ်ကမိရှုတာခံခဲ့ရတယ်လို့လူခွင့်အဖွဲ့တွေကပြောဆိုပြီးမကြသေးခင်သတင်းပတ်တွေအထိရွာတွေဇက်တိုက်မိရှုခံနေရတယ်လို့လည်းပြောဆိုနေပါတယ်။ဒါဟာမြန်မာစစ်တပ်ရဲ့လူတွေကြောက်လန့်အောင်ရက်ဆက်ချင်းချောက်တဲ့စစ်စင်ရေးဖြစ်တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တော်မန်ဒူးစ်ကပြောပါတယ်။လက်နက်ကင်ဆန့်ကျင်တဲ့လှုပ်ရှားမှုရှိနေတဲ့နေရာတွေမှာနေထိုင်သူအလုံးဟာတဘုံကိုထောက်ခံတဲ့ရန်သူတွေလို့စစ်တပ်ကသတ်မှတ်နေတဲ့အကြောင်းပြောဆိုပါရတယ်။စကိုင်းတိုင်းဒေသကြီးမင်းကြီးမြို့နယ်မုံရွာရွာကြီးကလေးဝကာလံဘေးကတောင်တွင်းကြောင်ဒေသမှာတတ်ဆွဲထားတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေမကြသေးခင်မတ်လပထမပတ်အတွင်းတိုက်ပွဲတွေဖြစ်ခဲ့တာကို VOA ကအတည်ပြုရရှိထားပါရတယ်။အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဒေသခံ PDF လက်နက်ကင်အဖွဲ့တွေကိုပြန်လည်အပြစ်ဖို့နေပါတယ်။မင်းငင်းမြို့နယ်ကရွာပေါင်း35ရွာတဲ့မင်းနဲ့ရှိတဲ့တောင်တွင်းကြောင်အရက်ဖက်ကိုစစ်ကောင်စီတပ်တွေစဝင်လာတဲ့မတ်လနောက်ပိုင်းရွာပေါင်းထက်ဝက်ကျော်ကဒေသခံရာနဲ့ချီဘေးလွတ်ရာထွက်ပြေးနေရတယ်လို့လည်းဒေသခံတွေကပြောပါရခင်ဗျာ။